နီပေါင်းနိုင်ငံမှာ H5N1 ကြံ့ခန့်တုတ်ခွေဗိုင်းရပ်စ်ပိုးမပြန့်ပွားအောင်လှုပ်ဆောင်တဲ့အနေနဲ့ဒီကိစ္စရေးပေါ်ကင်တွယ်ဖြေရှင်းရေးအဖွဲ့ကချက်တွေကိုဆက်ပြီးတော့တုတ်တင်နေပါတယ်။ဗိုက်တာဘူးခိုင်ကိုကြံ့ခန့်တုတ်ခွေပြဿနာနည်းမြေဖြစ်နေသတ်မှတ်ထားတာပါ။အရေးပေါ်ကင်တွယ်ဖြေရှင်းရေးအဖွဲ့ကချက်တွေကိုတုတ်တင်ဖြစ်တဲ့အပြင်ကျက်စာတွေကျက်ဥတွေကိုလည်းရှင်းလင်းပြစ်တာပါ။ဩဂုတ်လ14ရက်နေ့ကစပြီးတော့အဲ့ဒီနယ်မြေကအကျက်ပဲနဲ့သူတို့နဲ့ပတ်သက်တဲ့ track ကုန်တွေတင်ပို့တင်သွင်းရောင်းချတာတွေကိုတားမြစ်လိုက်ပါတယ်။နေဆက်တစ်လျှောက်မှာလည်းလုံခြုံရေးကိုတွန်းမြစ်လှုပ်ဆောင်ဖို့အမိန့်ထုတ်ထားတာပါ။အဲ့ဒီနေရာမှာဇူလိုင်လမှာ H5N1 ကြံ့ခန့်တုတ်ကွေဗိုင်းရပ်စ်ကိုစတွေ့ရဖြစ်ပါတယ်။ဩဂုတ်လလယ်မှာတော့ကြံ့ခန့်တုတ်ကွေဗိုင်းရပ်စ်ပိုးကတခြားမွေးမြူရေးခြံတွေစီကိုပါကူးစက်တာတွေ့ရတာမလို့ခရိုင်ချက်နှက်ငဲ့တုတ်ကွေထိန်းချုပ်ရေးအဖွဲ့ကော်မတီကလိုအပ်တာတွေဆက်ပြီးတော့လှုပ်ဆောင်ခဲ့ကြပါတယ်။ဒီမွေးမြူရေးခြံတွေနဲ့ဆယ်မိုင်နာမွေးတဲ့ကတ်မန်ဒူးမြို့တော်မှာတော့ကြက်သားစားသုံးမှုအများကြီးရော့ကျသွားပါတယ်။ Himalayan Times သတင်းစာမှာဖော်ပြထားတာကဩဂုတ်လ23ရက်နေ့အထိဆိုရင်ကြက်မွေးမြူရေးခြံ52ခြံကကြက်ကောင်ရေ 2,800 နီးပါးကြက်ဥအလုံး 6,000 ကျော်နဲ့ကြက်စာအမြောက်များကိုအစိုးရကဖျက်ဆီးပစ်ခဲ့ပါတယ်။နောက်ထပ်ကြက်ကောင်ရေ 5,000 ကိုလည်းတုံးတင်ပစ်မယ်လို့ခရိုင်မွေးမြူရေးရုံးကပြောပါရရှင်။